ဆူဒန်နိုင်ငံမှာအာဏာသိမ်းစစ်တပ်နဲ့အင်အားကြီးတဲ့ပြည်သူစစ်တပ်တွေဟာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေပြီးတော့အဲ့ဒီတိုက်ပွဲတွေအတွင်းတည်ဆုံးသူအရေအတွက်ဟာ56ယောက်ရှိသွားခဲ့ပြီးဖြစ်ပြီးတော့တရားရရှိသူက995ယောက်ထပ်မံရှိတယ်လို့ဆရာဝန်များအဖွဲ့ကဒီနေ့မှပြောလိုက်ပါတယ်တိုက်ပွဲတွေကမြို့တော်ခါတူးအပါဝဲတခြားနေရာတွေတော်များများမှာဖြစ်နေပြီးတော့အဲ့ဒီတိုက်ပွဲတွေကြောင့်ဆူဒန်နိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးမျှော်လင့်ချက်ကိုထိခိုက်စေပြီးတော့ပဋိပက္ခတွေပို့ပြီးကျေပြန့်လာမှာကိုလည်းစိုးရိမ်နေကြပါတယ်ဆူဒန်နာသိစစ်တပ်နဲ့ Rapid Support Forces ပြည်သူ့စစ်အဖွဲ့ကြားမှာတင်းမာမှုတွေလာတန်ကြဖြစ်လာပြီးတဲ့နောက်အခုလိုတိုက်ပွဲတွေအပြင်းထန်ဖြစ်လာခဲ့တာပါခါတူးမြို့မှာဆိုရင်လည်းလူတွေထူထပ်တဲ့နေရာတွေမှာစစ်ကားတွေဘော်ကနေစစ်တပ်တွေနဲ့ပစ်ခတ်တာကြောင့်လူတွေထိတ်လန့်ပြီးတော့ဝရုံးသောငါဖြစ်နေကြပြီးမိလောင်တာတွေနဲ့ပောက်ကွဲမှုတွေလည်းနေရာတိုင်းမှာဖြစ်နေတယ်လို့အွန်ဒါမန်စေယုံကဆရာဝန်တဦးကပြောပါတယ်ခင်ဗျာ